မြန်မာနိုင်ငံတော်ကထိခိုက်တဲ့20လနေအတွင်းတပ်ခွဲနမူနာပေါင်း3489ခုကိုစစ်ဆေးခဲ့တာမှာရောဂါပိုးသွေးသူ3399ယောက်ရှိပြီးတော့သေဆုံးသူက100ယောက်ရှိတယ်လို့စစ်ကောင်စီကြားမရေးဌာနကညရှိနိုင်မှသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာပိုးကူးသူစုစုပေါင်းက39900ကျော်နဲ့သေဆုံးသူစုစုပေါင်းက1000ခွဲကျော်ရှိတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ကျမရေးပညာရှင်တွေနဲ့ပရာဟိတအကူအညီပေးနေသူတွေကတော့အမှန်တကယ်ကူးစက်သေဆုံးလုံးဟာတရားဝင်ထုတ်ပြန်ထားတဲ့ပိုးများနိုင်တယ်လို့ခန့်မှန်းပါတယ်။ကိုဗစ်ရောဂါသက်ပြလိုက်နဲ့ယဉ်ကျုံနေရတဲ့မြန်မာနိုင်ငံမှာရောဂါကုသရေးပိုင်းရာအခက်အခဲတွေကြုံနေကြသလိုစားဝတ်နေရေးအခက်အခဲဖြစ်နေသူတွေလည်းအတော်များလာပါတယ်။ကိုဗစ်ကရောဂါထိန်းချုပ်နိုင်ဖို့အချိန်ကန့်သတ်ချက်တွေထုတ်ပြန်ထားတဲ့အတူအလုပ်ကံတချို့ရပ်နာထားတဲ့အတွက်ဝင်ငွေထိခိုက်စားဝတ်နေရေးမပြေလည်သူတွေလည်းပိုပြီးတော့များလာနေပါတယ်။